This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတန်းနဲ့ပြင်နေပါပြီ။
Radio NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်ဝေးပြီးကိုယ်စိတ်နှပြချမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ29ရက်နေ့ညပိုင်း Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဆုံးအနေနဲ့ Radio NUG စီးရီးသတင်းကောင်းလောက်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ရှင်
။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ကုချင်းအစပြီး2025ခုနှစ်ဇူလိုင်လ29ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မြေချောင်းတိုင်းဆန်တက်လာတဲ့စစ်ရေရင်အုပ်ကသာမြို့နယ်ကိုဖျက်ဆီးသွားချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ရတတူတေဆုံးပြီးဇီဒီဒီပါဝင်တာသနိကအဆောင်အုံတွေပြက်စီးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ AR မြေကြောင်းတိုင်းဆန်တက်လာတဲ့စစ်ရရင်အုပ်ကတာမျိုးကိုဖျက်ဆီးသွားချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ရတတူတေဆုံးပြီးဇီဒီဒီပါဝင်တာသနိကအဆောင်အုံတွေပြက်စီးသွားတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မန္တလေးမြို့ဂေါ်ဝင်စိတ်ကန်းကထွက်လာတဲ့တင်မော18ဆင်းနဲ့ရှေးပြေးတင်မော်တွေကတာမျိုးကိုဇူလိုင်လ25ရက်နေ့မှာစိုက်ကက်လာတယ်လို့သိရပါတယ်။အဲ့ဒီစစ်ရင်အုပ်ဟာကတာမျိုးကနေမနေ့ကဇူလိုင်လ26ရက်မှာဆက်လက်ထွက်ခွာလာခဲ့ရမှာကတာမျိုးထပ်ပိုင်းကခြေရွာတွေကိုဖျက်ဆီးသွားချိန်တင်မော်တွေဘောကနေလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာ Jet Fighter နဲ့2ကြိမ် White Train နဲ့အကြိမ်20ကျော်၄ကြောင်းတိုက်ခိုက်ခဲ့တာတွေကြောင့်ကတာမျိုးထပ်ပိုင်းမိုးထားလေးခြေရွာကဇီဒီဒီအပါဝင်တာသနိကအဆောက်အုံတွေပျက်စီးသွားတယ်လို့ကတာမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်။ဒါပြင်အကြမ်းဖက်စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ရဲသားတဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလက်ရှိကနေအချို့နဲ့အခြားအဆောက်အုံတွေထိခိုက်ပျက်စီးတာတွေနဲ့ကြုံတွေ့ရတယ်လို့အသိပေးထားပါဗျ။အခုရရှိထားတဲ့ချက်လက်တွေဟာကနအူးရရှိထားတဲ့သတင်းဖြစ်တဲ့အတွက်မြေပြင်မှာအခုထပ်ပိုများနိုင်တယ်လို့သိရပါဗျ။ကချင်ပြည်နယ်ပမော်မြို့ကိုဦးတည်နေတဲ့အဲ့ဒီစစ်ရင်အုပ်ချုပ် AR မြေကြောင်းတစ်လျှောက်မှာနေထိုင်ကြတဲ့ပြည်သူတွေပါဝင်ကမ်းနားမှာနေထိုင်သူတွေအနေနဲ့အ мян ဆုံးရှောင်ရှားနေထိုင်ကြဖို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။ဆလဘီအချမ်းဘတ်စစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲ PNLO ဌာနချုပ်ပဝင်းကျင်တဲ့ခြေရွာတွေကိုဘုံကျဲတိုက်ခိုက်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။အချမ်းဘတ်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲပို့အမျိုးသားလူမျိုးရေးဖွဲ့ချုပ် PNLO ဌာနချုပ် area နဲ့အနီးဝန်းကျင်ကခြေရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးတပ်မတော် PNLA ကဒီကနေ့ဇူလိုင်လ29ရက်မှာထုတ်ပြန်ပါတယ်။မနေ့ကဇူလိုင်လ26ရက်ညနေ3နာရီခန့်အချိန်ကအချမ်းဘတ်စစ်တပ်က Jet Fighter နှစ်စီးနဲ့ PNLO ဌာနချုပ် area နဲ့နောင်ထောင်ကြီးရွာကိုပေါင်900ဘုံပါဝင်၄ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ခတ်မှုကြောင့်ရဲသားပြည်သူတွေပိုင်တဲ့နေအဆောင်တွေထိခိုက်ပျက်စီးမှုရှိခဲ့တယ်လို့အသိပေးထားပေမယ့်လူထိခိုက်မှုရှိမရှိကိုတော့ဖော်ပြမထားပါဘူး။အချမ်းဘတ်စစ်တပ်ဟာ PNLO ဌာနချုပ် area နဲ့နောင်ထောင်ကြီးရွာကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လွယ်ချေလမ်းခွဲအနီးမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNLO ပြည်သူ့စစ်တပ်ဖွဲ့ကိုလည်းဘုံတလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာအရင်ကလည်း PNLO ဌာနချုပ် area နဲ့ area တွင်းမှာရှိတဲ့ခြေရွာတွေကို၃ချိန်တမနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးပြည်သူပိုင်အိမ်တွေနဲ့ပြည်သူစေဘေးကမ်းတွေလည်းပျက်စီးခဲ့ရတယ်လို့ပို့အမျိုးသားလူမျိုးရေးတပ်မတော် PNLA မှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။အခုတကပေါင်းမြူနယ်တဲကဂျေးလက်ကျမ်းမာရေးစီကံကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာတူဦးသေဆုံးပြီးကိုဦးဒဏ်ရရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းပေါင်းမြူနယ်စဖဲကျော်မှာရှိတဲ့ဂျေးလက်ကျမ်းမာရေးစီကံကိုအကြမ်းဖက်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်အရသာပြည်သူတူဦးသေဆုံးပြီးကိုဦးဒဏ်ရရသွားတယ်လို့အညာမြေရက်ဘက်လူမှုအဖွဲ့အစည်းညိုင်ကပြောပါရတယ်။ မနေ့ကဇူလိုင်လ26ရက်ညနေ4နာရီချိန်မှာအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူတွေထိခိုက်ဒေဆုံးခဲ့ရတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကြောင့်ဆေးကန်းနဲ့နေအချို့ထိခိုက်ပျက်စီးခဲ့ပြီးအရသာတူဒေဆုံးက9ဦးထဏ်ရခဲ့ရမှာဒဏ်ရာရသူတွေထဲက4ဦးကတော့စိုးရိမ်ရတယ်လို့အညာမြေရပ်ဘက်လူမှုဖွဲ့စည်းမြိုင်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲကျဲလက်ဆေးကန်းငယ်နဲ့အနီးဝန်းကျင်ကိုပိတ်မှတ်ထားပြီးပုံကျဲတိုက်ခိုက်ခဲ့တာလို့လည်းသိရပါတယ်။အကြမ်းဖက်စစ်တပ်ကအရသာပြည်သူတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေပုံချဲတက်ခိုက်နေတဲ့အတွက်မိဘပြည်သူတွေအနေနဲ့လေကြောင်းအန်တီအက်သတိထားကြဖို့လိုပြီးမြေပြင်ကလာတဲ့စစ်တပ်စစ်ကြောင်းတွေနဲ့မဆုံမိစေဖို့သတိထားသွားလာနေထိုင်ပေးကြဖို့အညာမြေရပ်ဘက်လူမှုဖွဲ့စည်းမြိုင်ကတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးတင်ဆက်ပေးမယ့်စီးရဲတဲ့ကတော့စစ်တပ်ကပလာမျိုးကိုလေကြောင်းတက်ခိုက်မှုမှာယဟန်တဘာပြန်လုံတော်မူပြီးယဟန်တဘာပြင်းထန်ထန်ရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။တနင်္လာနေ့တိုင်းပလောမျိုးနယ်တဲကပလမျိုးကိုအကြမ်းဖက်စစ်တပ်ကစစ်လေရင်နဲ့ပုံချတဲ့အတွက်ရဟန်းတဘာပြန်လုံတော်မူပြီးတဘာကတော့ပြင်းထန်ထန်ရရသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။အကြမ်းဖက်စစ်တပ်ဟာမနေ့ကဇူလိုင်လ26ရက်မနက်8နာရီကနေညနေပိုင်းထိတိုက်လေရင်တွေနဲ့လေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့တာကြောင့်လူနေအိမ်တွေနဲ့တိမ်ဝဖုန်ကြီးကြောင်ထိမှန်ခဲ့ပြီးရဟန်းတဘာပြန်လုံတော်မူကရဟန်းတဘာပြင်းထန်ထန်ရသွားတာလို့ဆိုပါတယ်။ဒေသတွင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ဒဝဲဝက်သတင်းဌာနကတော့အကြမ်းဖက်စစ်တပ်ဟာမနေ့ကတရက်ထဲမှာတဲ့ Jet Fighter နဲ့လေကြောင်းတက်ခတ်မှု၄ချိန်ပြုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒီတက်ခတ်မှုကြောင့်ရဟန်းတဘာပြန်လုံတော်မူပြီးအခြားရဟန်းတဘာကတော့ခြေပြတ်သွားတယ်လို့ဒေသတွင်းရင်းမြစ်ကိုကိုးကားပြီးဖော်ပြထားပါတယ်။ဘလောမျိုးနယ်မှာစစ်တပ်နဲ့တော်လိုင်းတက်တွေကြားတိုက်ပွဲတွေပြင်းထန်နေတာမှန်ပေမဲ့စစ်ကောင်စီတပ်ဟာတိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုပါလေရင်နဲ့ဘုံကျဲတက်ခတ်နေတယ်လို့ဒေသနေပြည်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရဲသတင်းလေးကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းလေးကိုຫນွေဦးမောင်ကတင်ပြပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇူလိုင်လ29ရက်နေ့ Radio NUG ညပိုင်းပြည်ရင်းသတင်းလေးကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။ခုပထမဆုံးတင်ပြပေးမယ့်သတင်းကတော့အထုဒေတာတက်မုံကိုခရိုင်မှခုနှစ်ပထမ6လပတ်စီဝေကျင်းပတဲ့သတင်းပဲဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းအထုဒေတာတက်မုံကိုခရိုင်မှခုနှစ်ပထမ6လပတ်စီဝေအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ကိုကန်တက်မတော် MNDAA ဘက်ကထုတ်ပြန်လာပါတယ်။အဲ့ဒီစီဝေကိုဇူလိုင်လ25ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးမြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောမျိုးသားပါတီ MNDJP ကဘိုးကော်မတီအရင်အဖွဲ့ဝင်မုံကိုခရိုင်အုပ်ချုပ်ရေးကော်မတီအတွင်းရေးမှူးခရိုင်မှူးနဲ့ဒုခရိုင်မှူးတို့အပါအဝင်ခရိုင်ရုံးဌာနများခရိုင်ရဲတပ်ဖွဲ့ခရိုင်တပ်ဖွဲ့နဲ့ချင်းရွာမြို့နယ်တာဝန်ရှိသူများကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။စီဝေးမှာဒုခရိုင်မှူးကခရိုင်အုပ်ချုပ်ရေးကော်မတီကိုစား2025ခုနှစ်ပထမ6လပတ်လုပ်ငန်းအခြေအနေအကျဉ်းချုပ်စီရင်ခန်းစာကိုဦးဆောင်တင်ပြခဲ့တယ်လို့ဆိုပါတယ်။စီရင်ခန်းစာရပြီးခဲ့တဲ့6လအတွင်းခရိုင်အုပ်ချုပ်ရေးစနစ်ပြည်ဆောင်အောင်ပြည်ပြင်းမှုလုံခြုံရေးလုပ်ငန်းများမူရည်စေဝါတိုက်ဖြတ်ရေးပညာရေးတည်ယူပို့ဆောင်ရေးပါဝင်ပြည်သူ့ကြိုးပြုဆောင်ရွက်ချက်မြင့်တင်ရေးလုပ်ငန်းတွေမှာရရှိခဲ့တဲ့အောင်မြင်မှုတွေကိုခြုံငုံသုံးသပ်ခဲ့ပြီးလိုအပ်ချက်တွေကိုလည်းထောက်ပြဆွေးနွေးခဲ့တယ်လို့သိရပါတယ်။စီဝေးမှာမုံကိုခရိုင်အနေနဲ့ MNDJP ပါတီဘဟုကချမှတ်ထားတဲ့တည်ငြိမ်ရေးကိုထိမ့်သိမ်းပြီးမှဖွံ့ဖြိုးရေးကိုအယုံဆိုင်မယ်ဆိုတဲ့နည်းဗျူဟာကိုဆက်လက်လိုက်နာဖို့အနာတီမြေရေးနဲ့စစ်ပီးကံလပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအဓိကထားဆောင်ရွက်ဖို့ဒီငြေရေးကိုအခြေခံပြီးပြည်သူ့တမဝဲချောင်းပြဿနာများကိုအကြပေးဖြေရှင်းဖို့အဓိကထားဆွေးနွေးခဲ့တယ်လို့လည်းတည်ပြထားပါတယ်။ဒါ့အပြင်ခရိုင်တွင်းမှာရှိတဲ့ဒေသနယ်ပြည်သူတွေနဲ့အတူစုပေါင်းအားနဲ့အခက်အခဲတွေကိုကြော်လာပြီးစစ်ပီးကံလပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်သွားဖို့တာယာလှပသောလူနေမှုပတ်ဝန်းကျင်ကိုတည်ဆောက်ဖို့စတဲ့အချက်တွေကိုလည်းလေးထားဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒုတိယ6လပတ်မှာကျေးလက်ကျန်းမာရေးဝန်ဆောင်မှုမြင့်တင်ခြင်းစေကံပါတီဖွဲ့စည်းအားကောင်းအောင်ပြုလုပ်ခြင်းအုပ်ချုပ်ရေးစနစ်ပုံမပြည့်စုံအောင်ပြုပြင်ခြင်းဌာနအလိုက်တာဝန်ဝတ္တရားများပုံမရှင်းလင်းစေရန်ပြုလုပ်ခြင်းဖြင့်ပြည်သူလူထုအားပုံမထရောက်စွာဝန်ဆောင်မှုပေးရန်ရဇက်ဒေသငြိမ်းချမ်းရေးနှင့်အေဂျင့်တာယာရေးကိုထိန်းသိမ်းရန်စရှိတဲ့လုပ်ငန်းတွေဒီကထားဆောင်ရွက်သွားမယ်လို့လည်းသိရပါဗျ။မြန်မာနိုင်ငံအမှန်တရားနှင့်တရားမျှတသောမြို့သားပါတီမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDJP MNDA ကဦးဆောင်ပြီးဇူလိုင်လ24ရက်နေ့ကလည်းထူးထင်သားတိုင်းနီခိုင်အုပ်ချုပ်ရေးကော်မတီက6လပတ်စီဝေကျင်းပခဲ့ပါသေးတယ်ရှင်ဆလဘီထူးထင်သားတိုင်းနီခိုင်ရဲတပ်ဖွဲ့ရဲ့ပတ်စင်နှစ်တင်းနန်းစင်မွေကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံထူးထင်သားတိုင်းနီခိုင်မှခိုင်တပ်ဖွဲ့ကခုနှစ်အတွင်းဖွင့်တဲ့ပတ်စင်နှစ်တင်းနန်းစင်မွေကို ဇူလိုင်လ25ရက်နေ့မှာကျင်းပခဲ့တယ်လို့ကိုကန်တပ်ဖက်ကဒီကနေ့ဇူလိုင်28မှာထုတ်ပြန်လာပါတယ်။နှစ်လကြာတင်ကြားလေ့ကျင့်မှုတွေပြီးဆုံးသွားပြီဖြစ်တာကြောင့်သင်တန်းအဖွဲ့ဟာသတ်မှတ်ထားတဲ့လေ့ကျင့်ရေးတာဝန်တွေကိုအပြည့်အဝအောင်မြင်စွာပြီးမြောက်ခဲ့ပြီလို့ဆိုပါတယ်။သင်တန်းကနေရရှိလာတဲ့အတွေ့အကြုံတွေနဲ့ရလဒ်တွေကိုအကျဉ်းချုပ်သုံးသပ်ဖို့ကောင်းမွန်တဲ့စံနမူနာတွေကိုချီးကျူးဖုံပြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တိန်းနီခိုင်ခိုင်တပ်ဖွဲ့ကသင်တန်းစစ်ပွဲခန်းနာကိုကျင်းပခဲ့တာလို့သိရပါတယ်။ဆိုပါခန်းနာကို MNDJP ပါတီဗဟုကော်မတီအရန်ဖွဲ့ဝင်တိန်းနီခိုင်အုပ်ချုပ်ရေးကော်မတီအတွင်းမှခိုင်လက်နက်ဦးစီးဌာနဌာနမှူးခိုင်တပ်ဖွဲ့ပထမဒုတက်မှူးနဲ့ဒုတိယဒုတက်မှူးအပါဝင်ခိုင်ရုံးဌာနအချုပ်ကအကြီးအကဲများကျေးရွာမြို့နယ်တာဝန်ရှိသူတွေနဲ့တင်နန်းသားတင်နန်းသူတွေတက်ရောက်ခဲ့ကြတယ်လို့သိပေးပါဗျ။တင်နန်းဖွဲ့လမ်းညွန်နီးပြအရာရှိကတင်နန်းကာလာတွင်နိုင်ငံတင်နန်းစီရေးလေ့ကျင့်မှုစာရွက်စာတမ်းလေ့လာသင်ယူမှုအုပ်ချုပ်ရေးစီမံမှုအစရှိတဲ့နယ်ပယ်ပေါင်းစုံကိုသင်ယူလေ့လာမှုအခြေအနေတွေကိုပြန်လည်သုံးသပ်ခဲ့ပြီးပါတီတည်ဆောက်ရေးကဏ္ဍကလည်းရရှိလာတဲ့ရလဒ်တွေကိုလိုအပ်ချက်တွေနဲ့ပြုပြင်ရမှာတွေကိုလမ်းညွန်ခဲ့တယ်လို့သိရပါဗျ။ဇူဝါခန္ဓာမှာခိုင်ဗန္နာယီဦးစီးဌာနဌာနမှူးပါဝင်ဒီဝေးတက်ရောက်လာတဲ့သက်ဆိုင်ရာအဖွဲ့ကောင်ဆောင်တွေကထူးချွန်အတန်းကောင်းဆောင်နဲ့ထူးချွန်တင်နန်းသားတွေကိုဂုဏ်ပြုလာတွေချီးမြှင့်ခဲ့တယ်လို့လည်းသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG မှဆက်လက်အတန်းထွင်နေပါတယ်။တော်ရရှင်များရှင်အခုဆက်လက်ပြီးတော်လန်ရေးကဗျာကဏ္ဍမှာတော့မောင်ဖြိုးဝီရှိဖွဲ့ထားပြီးနှွေဦးမှုခန်းစားရွတ်ဖတ်ထားတဲ့တခြားဘဝကသူတွေလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာပဲဖြစ်ပါလိမ့်ရှင
်တခြားဘဝကလူတွေ Rock the Tin တို့ပဲဖွင့်နေထီးဆိုင်ကခုံပုလေကလှမ်းမိတယ်ဟဲ့လူပြန်မလာသေးဘူးလားတဲ့စေပေါ်လေးကိုတစ်ချက်ဖိရှိုက်ဖွာပြီးညနေဆောင်နေဝင်ချိန်ကိုကြည့်ပြီးမှတတူလေးဖြင်းမိတယ်တချိန်ချင်းပေါ်လို့အမေကကျွန်တော်ဝတ်နေကြအင်ကြီးဟောင်းလေးကိုပခုံးပေါ်တင်ပြီးအန်နီရဲ့ကိအောင်နေတိုင်းဖျားဆာရွတ်တယ်ကျွန်တော်ကလည်းရွတ်ပါတယ်မဖြစ်နိုင်ဘူးအမေရေကျွန်တော်ရဲပေါ်လေးတက်ပြောက်ဆွန်းကတ်တော့ဩကာတကလွယ်မျက်ရည်တွေပဲကျလာပြီးအန်ကိုပဲကြိတ်ထားမိတယ်ပျော်တက်ပါတတ်တဲ့လူငယ်တွေကမပျော်ရတဲ့အလုတ်ကြီးကိုအသက်နဲ့လောင်ကျေးထက်နေတာမြင်ရတော့ယေဆုအစင်သင့်မီးဆုအစင်သင့်ထမင်းဆုအစင်သင့်လူငယ်တွေကကိုထူနိုင်မှကိုထားရမယ်ဆိုပြီးဝိတ်အလေးကြီးတွေနဲ့ခရီးအဝေးကြီးကိုထမ်းလျှောက်နေတာမြင်ရတော့ညီလေးတို့ရဲ့မင်းတို့ဟာအနာဂတ်တွေပိုကောင်းအောင်ပဲလောင်ကျေးမြင့်ပေးနေတာပါမင်းတို့ဟာခစ်တဲ့စနစ်တကိုထမ်းပိုးနေကြတာပါအခုချိန်မှာငါတို့ဟာတောလိုပဲတီးခံရမယ်ငါတို့ဟာတောင်လိုပဲကြက်ခံရမယ်ငါတို့ဟာတစ်ပင်တွေလိုအထီးကျန်စွာစိမ့်လန့်ရမယ်ငါတို့ဟာစမ်းရည်ပေါက်တွေလိုတိတ်ဆိတ်စွာစီစဉ်ရမယ်မလားသူတို့ကပြန်ပြောတယ်တခါတလေကျွန်တော်တို့ကတရေတစေတွေလိုပဲတဲ့ကျွန်တော်တို့ကတခြားကဘာကဂျိုသားတွေအလားပဲတဲ့စွန့်လွတ်ခြင်းနဲ့ပေးဆက်ခြင်းဟာစကားတည်းထည့်ပြောမခံရတာဒီနိုင်ငံရဲ့ဓလေ့ထုံးစံပါပဲမလားကျွန်တော်တို့မပြောပါဘူးတော်ရမှာပဲနေတက်အောင်စူးစမ်းပါလေကျွန်တော်တို့မလွမ်းတော့ပါဘူးပြန်ဆုံမှအတိုးချပြီးပဲချစ်ပြတော့မယ်ရှင်တန်ဖို့စူးစမ်းရတဲ့အလုံးမှာကျွန်တော်တို့ပြုံးနေပါတယ်မောင်ဖြိုးဝေ
တော်ရရှင်ပေါင်းလို့ရှင်အခုဆက်လက်ပြီးတော်လန့်အစည်းအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မောင်လူမွေးရေးတာပြီးရန်တိုင်းတင်ဆက်ထားတဲ့ဂုံတိတ်ခါရှိတဲ့စစ်ရှောင်းလေးကိုအမိရပါတယ်ခံစားနားဆင်ပေးကြပါအောင်ရှင
်ဂုံတိတ်ခါရှိတဲ့စစ်ရှောင်းတွေဖြတ်စားရှက်စားလူတွေကြောင့်စစ်ရှောင်းတွေအဆင်မပြေဖြစ်ကြရပုံကိုဖြတ်စားရှက်စားလုပ်ရကြသူတွေဆောင်းပါးမှာတင်ပြခဲ့ပြီးဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ရှောင်းပြည်သူတွေအကြောင်းကိုပြောပြရစီစစ်ရှောင်းပြည်သူတွေအကြောင်းကိုပြောတဲ့အခါသတိထားစရာတွေကအများကြီးရှိပါလေအချိန်နေရနေပါနေတဲ့သူတွေကိုအပေါ်စီးကနေဆုံးမလမ်းညွန်တို့လောက်တာဟာဘယ်ကောင်းပါမလဲဒီတော့မောင်လုံးမွေးတင်ပြတာဟာသူ့ရဲ့ဆွေမျိုးမိတ်ဆွေစစ်ရှောင်းတွေရဲ့အကျိုးကိုလူလို့ပြောတာပဲဆိုပြီးနားလည်ပေးကြပါလို့ကြိုပြီးမေတ္တာရက်ခံပြရစီကျွန်တော်စကန်ကပြည်သူတွေကိုအချင်းချင်းတက်အောင်နေကြဖို့မနာလိုဝန်တုံမှုတွေမထားကြဘူးစီလုံးကြဖို့အမြဲပြောရတယ် ကျွန်တော်တို့ကအချင်းချင်းမတည့်ရင်မစည်းလုံးရင်လူရှင်တွေကဘယ်လူကျင်မလဲလို့မောင်လူမွေးနဲ့ရင်းနှီးခင်မင်းနဲ့စစ်ရှောင်းစကန်တခုရဲ့တာဝန်ခံကဆိုပါတယ်ကိစ္စတခုမှမညင်ညွတ်ခဲ့ကြလို့ရတဲ့နဲ့ဟာရီမရတာမျိုးရှိခဲ့ကြောင်းလဲသူကပြောပါတယ်စစ်ရှောင်းတွေကိုကူညီတဲ့နေရာမှာအမျိုးအစားနှစ်ခုရှိပါတယ်လက်ရှိဝင်းရေးဖြည့်ရှင်းဖို့ဆန်စီစားစရာကိုပေးဝေတာနဲ့ရေရှည်ကာလတခုထိကိုယ်တိုင်ရည်တည်နိုင်အောင်ကူညီတာဖြစ်ပါတယ်စစ်ရှောင်းစကန်မှာမညင်ညွတ်လို့ရေရှည်ကာလတခုထိရည်တည်နိုင်အောင်ကူညီမဲ့အဖွဲ့အစည်းကမကူညီတော့ဘဲနောက်ဆုတ်သွားခဲ့ရင်တကယ်နဲ့နာရပါလေ။ကုညီမဲ့ဖွဲ့စည်းကလည်းသူတို့အကူမထိရောက်ဘူးထင်ရင်ဘယ်ကုညီပါမလဲ။ရှာရှာပါပါမောင်လူမွေးကိုယ်တိုင်ကြုံဘူးတဲ့အဖြစ်အပျက်တခုလည်းရှိပါလေ။စစ်ရှောင်းစကန်လေးတခုကတောင်ဝကန်လိုဖြစ်နေတဲ့လူငယ်တူဟာသူ့ထောင်ထောင်နဲ့အင်မတန်ပဝင်နေပါလေ။စကန်ကလူတွေကလည်းရိုးရိုးအေးအေးတွေများတာမို့သူ့ကိုပြန်လှန်ပြောတဲ့သူမရှိဘူးထင်ပါလေ။သူတို့စကန်ကိုလှူဖို့လာတဲ့လူတွေကိုဆက်ဆံတဲ့အခါလှူပေးတဲ့သူကိုတောင်မှသူ့လက်အောက်ကလူလိုဆက်ဆံခြင်းတဲ့သဘောတွေကိုမောင်လူမွေးတွေ့ခဲ့ရပါတယ်။အဲ့ဒီနေရာကလည်းသူ့ကြောင့်တော်တော်တန်တန်လူမလာတော့ဘူးဆရာကြီးလို့အကြောင်းသိဆရာမတယောက်ကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအခါတွင်ကြီးမောင်လူမွေးစစ်ရှောင်းစခန်းတစ်ခုကိုရောက်တယ်။အခါတွင်ဆိုတော့စစ်ရှောင်းပြည်သူတွေလည်းအနီးအနားကဘုန်းကြီးကျောင်းမှာတီလာယူတရားနာကြပါတယ်။ဘုန်းကြီးကျောင်းကဆရာတော်တရားဟောတဲ့အတန်ကိုလည်းအတန်ချက်ဆက်ကနေမောင်လူမွေးကြားနေရပါတယ်။တရွာလုံးမီးရှို့ဖျက်ဆီးခံခဲ့ရပြီးတဲ့ပင်တွေကျိုးတို့ကျဲတဲ့ကြားမှာမိုးကလည်းဆောက်ပြီးဖြစ်တလို့နေကြရတဲ့စစ်ဆောင်တွေကိုဘယ်လိုတရားမျိုးများဟောမှာပါလဲလောကရန်ကိုရင်ဆိုင်နေတဲ့တရားကိုဟောမယ်လို့မောင်လုံးမွေးမျှော်လင့်ခဲ့မိပေမဲ့ထုံစံအတိုင်းဒါနတရားကိုပဲနားထောင်လိုက်ရပါတယ်မောင်လုံးမွေးတို့စစ်ဆောင်တွေကိုလာလှတဲ့သူတွေဟာလာလှပြီးရင်ပြန်သွားကြတယ်အစင်ပြင်းရင်နောက်တစ်ခါလာလှကြမယ်ပြီးရင်ပြန်သွားကြမယ်အစင်မပြင်းရင်တော့နောက်တစ်ခေါက်မလာကြတော့ဘူးပေါ့ဆေးဖွဲ့တွေစစ်ရှောင်းစခန်းကိုလာပြီးဆေးလာကူပေးမယ်။တရက်တာဆေးကူပေးပြီးတာနဲ့ပြန်သွားမယ်။နောက်တစ်ခါလာဖို့လာချီကြာမြင့်နိုင်ပါလေ။တကယ်တော့စစ်ရှောင်းစခန်းကိုလာကူကြတဲ့သူတွေဘယ်သူပဲဖြစ်ဖြစ်ကိုစခန်းကိုခဏလာပြီးပြန်သွားကြတာဖြစ်တယ်။တကယ်အမြဲတူနေပြီးရုန်းကန်ကြရတာကစစ်ရှောင်းပြည်သူအချင်းချင်းပဲဖြစ်တယ်။ဒါကိုလေးလေးနက်နက်နားလည်ဖို့တိတ်အရေးကြီးပါလေ။ဒါလို့မြင်သာတဲ့သဘောကိုနားမလဲတော့စစ်ရှောင်းစခန်းလာကူတဲ့သူပတ်သက်တဲ့သူတွေအပေါ်ဘဲပုတ်ကိုကိုဘဲသူတွေကခင်မင်းနေဘဲသူတွေကိုဘဲသူတွေကပိုင်နေဘဲသူတွေကလာတဲ့ဘဲသူရဲ့နောက်လိုက်စသဖြင့်ကြားလာတော့ကွဲကုန်ကြပါလေရောမောင်လူမွေးတို့စစ်ဆောင်ပြည်သူတွေဟာအဥ္စာအားလုံးကိုစွန့်ခဲ့ပြီးတဲ့သူတွေဖြစ်တယ်တော်လန်ရေးအတွက်စွန့်လွတ်မှုကြီးမားသူတွေထဲမှာပါတယ်ဂုံသိက္ခာတန်ဖိုးမြင်မာတယ်ဆိုတာမမေ့အပ်ဘူးလို့မောင်လူမွေးထင်တယ်ဂုံသိက္ခာမြင်မာတဲ့စစ်ဆောင်တွေမို့ကိုစကန်းကိုလာရောက်ကူညီသူတိုင်းကိုအားလုံးကတန်းတူကြိုးဆိုကြမယ်တန်းတူဖော်ပြကြမယ်ဘယ်လိုပုံကူကြောင့်ဖြစ်စီဘယ်လိုလူတန်းမှုကြောင့်ဖြစ်စီကိုစခန်းရဲ့စီလုံးမှုကိုပြက်ပြားမခံဘူးဆိုတဲ့စိတ်ထားမျိုးရှိဖို့လိုအပ်ပါတယ်တကယ်တော့ကိုစစ်ဆောင်ပြည်သူအချင်းချင်းစီလုံးမှုလောက်ဘယ်ပုံကူဘယ်ပစ္စည်းမှအဖို့မတန်ပါဘူးကိုစစ်ဆောင်အချင်းချင်းတန်ဖိုးမထားရင်ဘယ်သူကလာတန်ဖိုးထားမှာလဲကိုစစ်ဆောင်အချင်းချင်းမလေးစားရင်ဘယ်သူကလာလေးစားမှာလဲအချင်းချင်းမလေးစားတန်ဖိုးမထားကြရင်တော့အဲ့ဒါမှအကုန်ဆုံးရှုံးတော့တာပဲလို့မောင်လုံးမွေးကတရားဟောတော့စခန်းတော်ဝကံကတော်ကဆရာပြောတာတကယ်အမှန်ပဲလို့ထောက်ခံပါလေအခုမောင်လုံးမွေးဆက်ဆံနေရတဲ့စစ်ဆောင်ပြည်သူတွေဟာဂုံသိက္ခာရှိတဲ့စစ်ဆောင်ပြည်သူတွေဖြစ်လို့မောင်လုံးမွေးလေးစားဂုဏ်ယူရပါတယ်စစ်ဆောင်ပြည်သူတွေရဲ့အားဟာအချင်းချင်းတန်ဖိုးထားမှုစီလုံးမှုဖြစ်ပြီးဒီအားရဲ့ကောင်းကျိုးကိုစွဲငင်နိုင်စွမ်းကိုလည်းလက်တွေ့ခံစားကြရမှာဖြစ်ပါလေခင်ဗျာမောင်လုံးမွေး
ရေဒီယိုအန်ယူဂျီသတင်းရှင်များရှင်အခုဆက်လက်ပြီးတော်လန်ရေးတက်ဂီတာအစီအစဉ်မှာတော့တော်လန်တက်ကတူចောင်းသူចောင်းသားတွေတင်ဆက်ထားတဲ့ Red Movement လို့အမည်ရတဲ့ဒေသချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်
Yeah, 来比都变你比回来没几 ီကိုလိုချင်တော့လားကျောင်းသားတွေတက်နေပြီသူတို့ပေးရပွဲကိုလိုချင်တော့လားဆံမတွေထောင်းနေရောက်နေမင်းတို့ကိုစပ်ပလို့တမတော့ဟာသူပေးရပွဲနဲ့လို့အစဉ်ပြေမဲ့ချင်းချုပ်ပြီးကုန်းလားတက်တော့ရဲ့အမြင့်ဆုံးရတယ်မလားခိုးပေါ်မှာခံစားနေတယ်ပဲခိုးကိုကြီးကနေစပြီးအေးရပြီပညာနဲ့အမှန်မှမခွဲနိုင်ကိုချင်းစမခံစားခဲ့တော့အသက်ပေးခဲ့သူတွေပါထောက်ချင်းတွတ်အားနာကြည့်ချင်းမျိုးလေးဆံမမရှိပါစောက်ချင်းပြက်နောက်တစ်ဆင့်တက်ရာထူးမဲ့ပြိတ်တဲ့သဘုံချတော့ Professor Dr. Boy ရဲ့ရှိစမသိကကုန်းသွားရောအင်ဂျင်ရဲ့ Iron Gate စမီနာမီချင်းကုန်းများကောမြေချောက်ကိုနားရီကိုမြင်ခမရတို့လက်ကြလုံးလာကြဒီလိုနဲ့ Attack of Office Land New Time ပြောလာကြမယ်အောင်စင်းတဲ့စာမလို့ဘူးအရေးကြီးတဲ့ဩကတာပဲမျိုးထဲမှာကောင်းနေရှိရင်ပြောတာပြခဲ့ပေါ်လာမှာပဲကဲဆိုရင် Seminar Room ကတောက်ချကြီးနဲ့စိုးရ50ကျောင်းသားတွေရှိတော့ရင်ကျောင်းဆိုတာလည်းရှိမလာဘူးဘဲဆိုတာရှိမနေရင် CRE ဆိုတာဖြစ်မလာဘူးနောက်တော့ Jeffrey ကိုမြင်မှာ Super လုပ်လာတဲ့နားနဲ့နားနဲ့မလို့ဘောမှာ All Trap ရပါညာ
တော်ရရှင်တော်လန်ပြည်သူပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးဆောင်မအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ပူပူဖက်ကြားတင်ဆက်ပေးထားတဲ့မြမနွေဦးခရနီကယ်ဇူလိုင်26မြင်ကွင်းမူမခဆောင်မကိုနားဆင်ပြီးတဲ့အခါမှာတော့ကျမတို့ရဲ့ Radio Energy ညပိုင်းထုတ်လွှင့်မှုအစီအစဉ်ကိုရန်နာတော့မှာဖြစ်ပါတယ်တော်ရရှင်ပေါင်းကာယပျော်ရွှင်ချမ်းမြေ့တဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင
်မြမနွေဦးခရနီကယ်ဇူလိုင်26ရက်မြင်ကွင်းမိုးကုန်းနဲ့ကတာမျိုးနယ်ကကြေးရွာတွေလင်းရင်နဲ့ပုံကျဲနောက်ပိန်ကြေးရွာကိုလက်နက်ကြီးနဲ့ပစ်မကြသေးခင်ရပိုင်းကနောက်ချိုမျိုးကိုတင်းယူရရှိသွားတဲ့စစ်ကောင်စီတပ်ဟာဒီနေ့မှာတော့မိုးကုန်းမျိုးကရွှေလိပ်ပြာဟိုတယ်ကိုပုံကျဲခဲ့တယ်လို့အေရီမြစ်ကြောင်းတိုင်းစံတက်နေတဲ့စစ်ကောင်စီစစ်ဟီရင်တန်းနေတဲ့အပြင်ကတာမျိုးအထက်ဘက်မြစ်နယ်ဘေးကကြေးရွာတွေကိုပုံကျဲခဲ့ပါတယ်တပန်းနောက်ချိုမျိုးတင်ပြီးနောက်နောက်ချိုမျိုးနယ်နဲ့ကက်လျဲကြောင်မဲမျိုးနယ်တွေကနောက်ပိန်ကြေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးလူနေအိမ်ကိုထိမှန်ခဲ့တယ်လို့သတင်းတွေမှာဖော်ပြထားကြပါတယ်။နောင်ချိုမြို့ကိုသိမ်းယူနိုင်ပြီးနောက်မှာစိတ်သက်တက်ကြွလာတဲ့စစ်ကောင်စီတပ်တွေအနေနဲ့ TNLA သိမ်းယူခဲ့တဲ့မိုးကုံမြို့နယ်ကြောင်မဲမြို့တို့ကိုဆက်လက်ထိုးစစ်ဆင်လိုက်မယ်လို့မှန်းဆချက်တွေလည်းပေါ်ထွက်နေချိန်မှာအခုလိုကြောင်မဲမြို့နယ်တွေကနောင်ပိန်ကြီးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးမိုးကုံမြို့ကရွှေလိပ်ပြာဟိုတယ်ကိုလေကြောင်းကနေပုံကျဲခဲ့တာဖြစ်ပါတယ်။KIA ရဲ့ဗမော်မြို့တိုင်းတပ်ပွဲကိုလာနေချီပြီးအပြင်းထန်ကာကွယ်နေရတဲ့စီကိုဥတီသွားတယ်လို့မှန်းဆရတဲ့စစ်ကောင်စီစစ်ရင်ရင်တန်းဖြတ်တန်းရလမ်းတစ်လျှောက်မှာရေရင်ပေါ်ကနေမြစ်ကြောင်းနှစ်ဖက်နှစ်ချက်မှာရှိတဲ့ရွာတွေကိုလက်နက်ကြီးနဲ့လည်းပစ်ခတ်တယ်လို့လေကြောင်းကနေလည်းမြစ်ကြောင်းပြီးနှစ်ဖက်နှစ်ချက်ကိုပစ်ခတ်တိုက်ခိုက်ခဲ့တာတွေ့ရပါတယ်။ AIRI မြစ်ဘေးမှာလှုပ်ရှားကြတဲ့ MT1 PDF နဲ့အခြား PDF တပ်ဖွဲ့တွေကလည်းစစ်ကောင်စီရေရင်တန်းကိုတိုက်ခိုက်ခဲ့ကြရမှာထိမှန်ပျက်စီးတာနှိမ့်ယုတ်တာတွေလည်းရှိခဲ့တာပါ။မန္တလေးကစတင်ထွက်ခွာလာတဲ့စစ်ရင်ရင်တန်းဟာရွှေဘိုခရိုင်ဝက်လက်မြို့နယ်ထဲမှာရှိတဲ့အေယာဝတီမြစ်နယ်ဘေးကကြေးရွာတွေကိုလေကြောင်းကပုံကျဲခဲ့ရမှာကြေးရွာကဒေသခံ20ဝန်းကျင်အထိတိုက်ဆုံခဲ့ရပြီးအခုရက်ပိုင်းကတာမြို့အထက်ဘက်ကမြေနုရွာ၊မိုးဒါရွာ၊ဗောရီကုန်းနဲ့တိုက်ကုန်းကြေးရွာတွေကိုပုံကျဲခဲ့ရမှာမြေနုရွာကအရက်သားတဦးတိုက်ဆုံခဲ့တယ်လို့ဒေသတွင်သတင်းဌာနကဖော်ပြထားကြပါတယ်မိုးရသည့်မြစ်တွေရေပြေချိန်မှာမြစ်ချောင်းကနေလက်နက်ရိတ်ခါလူအင်အားတွေကိုလေချောင်းကစောင့်ကြည့်တိုက်ခိုက်ပေးမဲ့အကူအညီနဲ့စစ်ရင်တန်းတွေကိုစစ်ကောင်စီကစီစဉ်လှုပ်ဆောင်ခဲ့ပြီးတ တိုက်ခိုက်ခံရမှုရှိခဲ့သည့်အတိုင်းအခုအနေအထားမှာတပိတ်ချင်းမြို့တင်းယူနိုင်တာတွေကစစ်ကောင်စီတပ်တွေကိုစိတ်တက်ရေးအရာရောမြေပြင်ကအန္တရာယ်နေပါစွာတည်ယူခြင်းမပြုနိုင်တဲ့လက်နက်ရိတ်ခါပစ္စည်းတွေနဲ့လူအင်အားကိုအခုလိုမြေကျောင်းကနေတည်ယူပို့ဆောင်နိုင်ခဲ့တာ၎င်းတို့အဖို့အတိုင်းအတာတစ်ခုထိအောင်မြင်မှုရတယ်လို့ယူဆနိုင်လိမ့်မှာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာတော့နောင်ချိုမြို့ကိုပြန်လည်တည်ယူခဲ့ပြီးနောက်စစ်ကောင်စီဘက်ကဘလို့တိုက်ခိုက်ယူခဲ့ရတယ်လဲဆိုတဲ့သတင်းထုတ်ပြန်ချက်တွေနဲ့ဝါရဖြန့်ချီမှုကိုတိုးတက်အောင်လှုံ့ဆော်လာလဲသတိပြုမိပါတယ်။နောင်ချိုမြို့ကိုဘလို့ပြန်လည်တည်ယူခဲ့တယ်လဲဆိုတာကိုသတင်းထုတ်ပြန်တယ်လို့နောင်ချိုမြို့ပြီးနောက်တပိတ်ချင်းမြို့ကိုပြန်လည်တိုက်ခိုက်တည်ယူပြီးနောက်မှာလဲစစ်ကောင်စီကတပိတ်ချင်းနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်ကိုထုတ်ပြန်လာတာတွေ့ရပါတယ်။စီရေးအရာလက်လွတ်ဆုံးရှုံးမှုတွေဇက်တိုက်ဖြစ်နေတဲ့ကာလဗမော်မြို့လိုလာများစွာခုခံတိုက်ခိုက်ပြီးရန်သူထိုးစစ်ရဲ့ဖိအားကိုခံနေရတဲ့ဖြစ်စဉ်လိုမျိုးတွေကိုတရင်မထုတ်ပြန်ခဲ့ပေမဲ့လက်တလောအနိုင်ရတဲ့နောင်ချိုမျိုးဖြစ်စဉ်တပိတ်ချင်းဖြစ်စဉ်တွေကိုရပိုင်းတွင်အချိန်မဆိုင်ပဲထုတ်ပြန်လာတာကိုကြည့်ရင်စစ်ကောင်စီအနေနဲ့၎င်းတို့ရဲ့တပ်ဖွဲ့ဝင်တွေကိုစိတ်တက်ရေးအရာမြင့်တက်လာအောင်ကြိုးပမ်းလာတဲ့သဘောလို့ကောက်ချက်ချနိုင်ပါတယ်ရခိုင်ရှမ်းမြောက်ကရင်ပြည်နယ်တို့မှာအရှုံးနဲ့ရင်ဆိုင်ခဲ့ရတာတွေလက်တလောကရင်ပြည်နယ်မှာနေဆက်စခန်းတွေလက်လွတ်ရတဲ့ဖြစ်စဉ်တွေကိုတော့ထုတ်ပြန်တာမတွေ့ရပါဘူးလက်တလောတင်းယုံလိုက်တဲ့တပိတ်ချင်းမျိုးနဲ့ဆက်သွယ်ထားတဲ့မိုးကုံမျိုးကိုဇူလိုင်လ26ရက်နေ့ကဘုံကျဲတဲ့ဖြစ်စဉ်မှာတော့မိုးကုံမျိုးကလူသိများတဲ့ရွှေလိပ်ပြာဟိုတယ်ဘုံကျဲခံရပြီးဟိုတယ်ကဝန်ထမ်းတဦးသေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြထားကြပါတယ်စစ်ကောင်စီကရွှေလိပ်ပြာဟိုတယ်ကိုမိုးကုံမျိုးကိုအုပ်ချုပ်နေတဲ့TNL တပ်ဖွဲ့ဝင်တွေရှိနေတယ်ဆိုတဲ့ယူဆချက်နဲ့လေကြောင်းတိုက်ခိုက်ခဲ့တာလို့မှန်းဆရပြီးလက်တွေ့မှာတော့ TNL တပ်ဖွဲ့ဝင်တွေရှိမရှိတော့သတင်းတွေမှာဖော်ပြတာမတွေ့ရပါဘူးအခုလိုတိုက်ခိုက်မှုတွေနဲ့တရက်တည်းမှာပဲစစ်ကောင်စီတပ်ကနောင်ချိုမြို့နယ်နဲ့ကက်လျက်ကြောင်မင်းမြို့နယ်တွေကနောင်ပိန်ကြီးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ရမှာလူနေအိမ်ပေါ်ကျပြီးဒေသခံအမျိုးသမီးတဦးသေဆုံးခဲ့တယ်လို့သတင်းတွေဖော်ပြထားကြပါတယ်စစ်ကောင်စီကကြောင်မင်းမြို့နယ်တွေကနောင်ပိန်ကြီးရွာကိုဘာကြောင့်ပစ်မှတ်ထားသလဲဆိုတာတီတီပပမသိနိုင်ပေမဲ့နောင်ချိုမြို့ကိုတိုက်ယူနိုင်ပြီးနောက်မှာကြောင်မဲမြို့နဲ့မိုးကုံမြို့တို့ကိုဆက်လက်ထိုးစစ်ဆင်မဲ့ရည်ရွယ်ချက်ရှိတဲ့အချက်ကထင်ရှားနေတာလည်းဖြစ်ပါတယ်။အဆိုပါမြို့နှစ်မြို့လုံးဟာ TNL ကတစ်တုံညာနှစ်ခွန်စစ်စင်ရေးအတွင်းတိုက်ခိုက်သိမ်းယူထားတဲ့မြို့တွေဖြစ်ပြီးကြောင်မဲမြို့ကတော့မန္တလေးမူဆယ်ကုံသွေးလမ်းကြောင်းပေါ်ကမြို့ဖြစ်တဲ့အချက်ကြောင့်နေဆက်ကုံသွေးလမ်းကြောင်းကိုပြန်လည်စိုးမိုးနိုင်ဖို့ကြီးမန်းထားတဲ့စစ်ကောင်စီအတွက်အရေးကြီးတဲ့မြို့ဖြစ်ပါတယ်။မိုးကုံမြို့ကိုလည်းစစ်ကောင်စီကတရားစတာထွက်ရှိတဲ့မြို့ဖြစ်လို့ပြန်လည်ရယူဖို့ရည်ရွယ်ပြီးထိုးစစ်ဆင်လိမ့်မယ်လို့ယူဆရပါတယ်။မြန်မာနိုင်ငံမှာကြောင်မြတ်တရားစတာထွက်ရှိရာဒေသတွေအနက်ဖားကန်မိုးကုတ်တနိုင်စတဲ့ဒေသတွေမှာဖားကန်ကိုခရိုင်လက်ကပြန်လည်ရယူဖို့စူးစမ်းနေတယ်လို့ TNL သိမ်းယူခဲ့တဲ့မိုးကုတ်ကိုလည်းပြန်လည်သိမ်းယူဖို့ဦးစားပေးစီရင်နဲ့ထည့်ထားလိမ့်မှာဖြစ်ပါတယ်။တရားစတာကရရှိမဲ့ဝင်ငွေကိုရည်ရွယ်ပြီးထိုးစစ်ဆင်ခြင်းအပြင်အဆိုပါတရားစတာထုတ်ယူခွင့်ကရတဲ့အကျိုးများဟာတပ်ဖက်လက်နက်ကိုင်အဖွဲ့အတွက်အထောက်အကူဖြစ်စေတဲ့ရှူထောင်းကတုံတရင်ဦးစားပေးထိုးစစ်ဆင်မဲ့နေရာဒေတာဖြစ်ခြင်းအကြောင်းရင်းဖြစ်ပါလိမ့်မယ်။တော်လန်ကြီးလက်နက်ကိုင်အင်အားစုတွေအနေနဲ့စစ်ကောင်စီရဲ့ထိုးစစ်ကိုပြန်လည်ခုခံရမှာတပွဲချင်းခုခံတိုက်ခိုက်တာထက်မဟာမိတ်ဖွဲ့ပြီးခုခံတိုက်ခိုက်မှသာလျှင်စစ်ကောင်စီရဲ့ထိုးစစ်ကိုခုခံအောင်မြင်နိုင်မှာဖြစ်ပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းအားလျော်သွားတဲ့မဟာမိတ်ဖွဲ့မှုတွေကိုဘလို့ပြန်လဲစုစည်းကြမလဲဘလို့အကျိုးတူပူပေါင်းမှုတွေပုံရည်မှန်းချက်ပုံအကျိုးစီးပွားတွေအောက်မှာစုစည်းကြမလဲဆိုတဲ့မေးခွန်းကပေါ်ထွက်လာပေမဲ့လက်တလုံးမှာအဖြေတော့ရှိမနေသေးတာတွေ့ရမှာဖြစ်ပါတယ်ရှင်
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့တူမှာဓာတ်ရိုက်ဖမ်းနာဆင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်
အရေးတော်ပုံအောင်ရမည်။